ကူးစက်များဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးမျိုးသစ်တွေတွေ့လာပေမဲ့ဒီပိုးသစ်ကလည်းအရင်ပိုးလိုပဲကူးစက်မှုပုံစံတူတဲ့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ရက်ထဲနှာခေါင်းစည်းတက်ဆင်သင်ကြောင်းအကြံပေးလမ်းညွှန်ချက်ကိုပြင်ဆင်ဖို့အစီအစဉ်မရှိဘူးလို့ WHO ကတောက်ကြနေမှာပြောပါတယ်။ဂျာမနီနဲ့ဩစတြေးလျနိုင်ငံတွေမှာကူးစက်များပိုးသစ်အန္တရာယ်ဆိုးရိမ်တဲ့အတွက်အများသောသေယူပို့ဆောင်ရေးယာဉ်တွေနဲ့ဈေးဆိုင်တွေမှာရက်ထဲနှာခေါင်းစည်းအစားခွဲစိတ်ခန်းသုံးနှာခေါင်းစည်းကိုပဲသုံးဖို့ပြဋ္ဌာန်းထားတာပါ WHO ရဲ့ COVID-19 ဆိုင်ရာဥဆောင်သုတေသနပညာရှင် Maria Van Kerkhove ကတော့ Britain နဲ့ Town Africa ကဗီဇာပြောင်းမျိုးသစ်တွေကိုလေ့လာတဲ့အခါမှာပိုးမျိုးသစ်တချို့ဟာကူးစက်မှုနှုန်းသိပ်မြန်တတ်ပေမဲ့ကူးစက်တဲ့ပုံစံကတော့အရင်ပိုးပုံစံပဲတွေ့ရပြီးပြောင်းလဲတာမျိုးမရှိဘူးလို့ပြောပါတယ်အသက်60အောက်နဲ့တခြားယောဂအခမ်းမရှိသူတွေအတွက်လူများကြားသွားလာတဲ့အခါမှာတော့ဖက်စိတ်ခန်းတော့မဟုတ်တဲ့ရက်ထဲနှာခေါင်းစည်းကိုသုံးနိုင်ကြအောင်အကြံပေးပါတယ်။ဒါပြင်ကျန်းမာရေးလုပ်သားတွေနေထိုင်မကောင်းဖြစ်လာသူတွေဒီရောဂါပိုးရှိမရှိစမ်းသပ်ထားပြီးအပြေဆောင်နေသူတွေနဲ့တန်တရာဓာတ်မောင်းမှုအတီးပြုတ်လူနာကိုပြည့်စုံနေသူတွေအတွက်ဖက်စိတ်ခန်းတော့နှာခေါင်းစည်းတက်ဖို့အတွက်ညွှန်ကြားထားပါတယ်။